ဒီကနေ့ကြောက်တဲ့1382ခုတကူးလာဇန်23ရက်မြန်မာနှစ်ရက်မှာမြန်မာပြည်သူပြည်သားတွေအတွက်အမေရိကန်ပြည်ထောင်စုမှာခြေချနေထိုင်ကြတဲ့ဆရာတော်ကြီးတွေနဲ့တက်ကြီးဝါကြီးပုဂ္ဂိုလ်တွေကဘလို့စုမုံကောင်းနေတောင်းနေကြတယ်လို့ဆိုတော့ကိုတော်ခင်မြို့သက်ပြောပြပါလိမ့်မယ်
2019 April 18ရက်ဗုဒ္ဓဖူးနေ့ဟာမြန်မာတက္ကသိုလ်1382ခုနှစ်ကိုကူးပြောင်းတဲ့နှစ်ဆန်းတရနေ့ဖြစ်ပါတယ်ဒီနှစ်ဆန်းတရနေ့ကစပြီးမြန်မာနိုင်ငံသားတိုင်းကိုကျမ်းမာစိတ်ချမ်းသာကြစေဖို့အမေရိကန်မြန်မာဗုဒ္ဓဘာသာအသင်းရှိရာနယူးယောက်မြို့လောကချမ်းသာဖုံးတော်ကြီးကျောင်းကကျောင်းထိုင်ဆရာတော်အရှင်အိန္ဒကကအခုလိုနှစ်သက်ဆုတောင်းမင်ကြားခဲ့ပါတယ
်မြန်မာပြည်သူပြည်သားပေါင်းတဲ့တကူကကဘာသူကဘာသားများစစ်ကြောလနန္ဒအတွင်းနဲ့စစ်ကြောကုသောဝိနည်းမြတ်စွာသတ္တဝါတို့သည်မြန်မာနှစ်သက်ကိုနှစ်သက်မင်္ဂလာချင်းခါ၌ကိုယ်ကျမစစ်ချမ်းသာစွာဖြင့်အာသနာကျူလောကကျူမိမိရဲ့ကျူကိုတီးမှုရွတ်ဆောင်နိုင်ကြ၍ပရောဂုံတရားကိုဆရတပူတူးပြီးတော့ကျင့်ကြံကျူကိုအားထုတ်၍တည့်ရာကျူရှိနိုင်ကြပါစေအစစအရာအောင်မြင်ကြပါစေ
တန်ကရိုလိုင်းနာပြည်နယ်ဂျိမ်းစ်တောင်းစ်မြို့ကဓမ္မဗိမာန်ကျောင်းဆရာတော်ဦးနန္ဒဝန္တကတော့အတိတ်ကလောက်ရက်တွေကိုပြန်သုံးသပ်ပြီးအနာဂတ်အတွက်ပစ္စုပန်မှာကောင်းအောင်ကြိုးစားကြဖို့အတွက်နှစ်သက်ဩဝါဒပေးပါတယ
်။ဥစဉ်တော့ဒီနေ့ဆိုလို့ရှိရင်နှစ်သက်စပြီးပုံလွန်သွားတဲ့အတိတ်ကဘလောက်ထိကောင်းတဲ့အခြေအနေတွေတိုးတက်ခဲ့ကြပြီလဲ။ဘလောက်ထိဆိုးတဲ့အခြေအနေတွေထိကြာဆင်းသွားကြလဲ။အဲ့ဒီကိုအတိတ်ကိုပြန်ကြည့်ပြီးတော့ယခုပစ္စုပန်မှာနောက်အနာဂတ်အတွက်ဘဝအခြေအနေတွေကိုတိုးတက်အောင်လုပ်ဆောင်ပေးကြပါလို့ဆွေရပေါင်းတို့အဆောင်အညစ်မဲနစ်ဒီဖိတ်အတိတ်မှာသာထားခဲ့ပါတော့ဒီနေ့ကစနှစ်သက်စပြီးနိဗ္ဗာန်ရည်လျက်ရှုကြည်သန့်သင့်ကုသိုလ်စစ်ကိုအနည်းရှိအောင်လုံးဆောင်ကုန်တော့သို့ကုသလမျက်ပုံညကိုလောကမင်္ဂလာဖြာဖြာနှင့်ပြည့်ပါစေကြောင်းဆုမွန်တောင်းပြီးသံသရာလွတ်ကြောင်းလည်းဖြစ်ပါစေ
အမေရိကန်အနောက်တောင်ပိုင်းအရီဇိုနာပြည်နယ်မှာနေထိုင်တဲ့1990အရွေးကောက်ခံအမတ်တဦးဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဦးဆိုင်ဝင်းဖေကတော့ငြင်းချမ်းမှုမရနိုင်သေးတဲ့မြန်မာနိုင်ငံကြီးကိုငြင်းချမ်းစေဖို့အတွက်ဆူတောင်းပေးတာပ
ါဒီတကြာနှစ်တကူကာလနဲ့စပြီးပြီးတော့ဒီနှစ်တစ်နှစ်လုံးကျွန်တော်နိုင်ငံမျိုးနိုင်ငံသားတွေအားလုံးကြုံရတဲ့ဘေးဆိုးအကြတဲတွေအားလုံးကနေလွတ်မြောက်ပြီးတော့မှပုံမပြီးကောင်းမွန်တဲ့ဘဝတည်ဆောက်နိုင်ကြပါစေလို့မေတ္တာပြုဆူတောင်းလိုက်ပါတယ်ခင်ဗျာနေနိုင်တဲ့ပတ်သက်ရင်တော့လည်းတင်စားပြီးပြောရလို့ရှိရင်ဒုကြီးကိုင်တဲ့သူကဒုသေးသေးကိုင်တဲ့သူကနိုင်နေငင်းငင်းကြီးမျိုးမဟုတ်ဘဲနဲ့ဒုကြီးကြီးပဲကိုင်ကိုင်ဒုသေးသေးပဲကိုင်ကိုင်ဒုပဲမရှိတဲ့လူပဲဖြစ်ဖြစ်အားလုံးအမှုညီများနဲ့ဘာသာငင်းငင်းနဲ့တိုင်းပြည်ဖြစ်လာစေကိုကျွန်တော်မျှော်လင့်ပါတယ်ခင်ဗျာအဲ့လိုလဲဆုတောင်းပါလဲ
ရေစင်းဆိုင်ပြွေးတက္ကသိုလ်အကြီးကဲဟောင်းဆရာကြီးဒေါက်တာဆလိုင်းထွန်းတန်းကတော့အမေရိကန်တောင်ပိုင်းတက်ဆက်စ်ပြည်နယ်မှာနေထိုင်ပါတယ်နှစ်သက်မှာပြည်တော်စုသားတိုင်းစိတ်သက်လူသက်မွေးပြီးအာဃာတမထားပဲမေတ္တာတရားထားကြဖို့အတွက်ပန်ကြားခဲ့ပါတယ်
။ဗမာပြည်သူပြည်သားတွေကိုအပဆလိုက်ထုံးတန်းကနှစ်သက်မှာမင်္ဂလာစကားပြောခြင်းပါတယ်။နှစ်သက်မှာစိတ်သက်လူသက်အကျဉာဏ်သက်လောက်တဲ့တရားမှလည်းပဲအမဆိုးသူများအပြစ်လွတ်အောင်လုပ်နိုင်ကြပဲ။ဒီကအစအနမကြောင်လုတ်ခဲ့ရမယ်အစအဆုတ်လုတ်နေရမယ်တယောက်နဲ့တယောက်အာဃာတမထားဖို့လိုတယ်တယောက်နဲ့တယောက်အာဃာတထားရင်ကျွန်တော်တို့အများကြီးတိုက်ပြင်းနေတာလေအဲ့တော့စိတ်ပြေလူပြေမွေးပြီးတော့မှတယောက်နဲ့တယောက်အာဃာတမထားပဲနဲ့မေတ္တာစိတ်ထားကြပါလို့အမဆလိုက်ပြောပြပါမယ်